မိမိရောဒီနေ့တနေ့မနက်ပိုင်းတနေ့ညရက်ပဲရှိပါတော့တယ်ဦးဇင်းတို့ဒီခုနှစ်ရက်တရားစခန်းအားထုတ်ကြတယ်တဖြည်းဖြည်းနဲ့အချိန်တွေကညော့ညော့လာခုနှစ်ရက်ဆိုတော့ငါးရက်ပြီးသွားတော့ညရက်ပဲကျန်တော့တယ်အထိုင်နဲ့ပြန်တွေ့လို့ရှိရင်လည်းတထိုင်ပြီးသွားရင်တထိုင်သာညော့ညော့သွားတယ်အဲ့ဒါဦးဇင်းတို့တွင်ဒီအချိန်တွေတိုးလာတယ်အချိန်တွေများလာတယ်လို့ထင်နေတာဒီမှားနေတယ်ဥစဉ်တို့လောကမှာတော့အချိန်တွေအများကြီးပဲအချိန်တွေတိုးလာတယ်ဒီတရားကြီးကျင့်တဲ့အခါကျတော့အချိန်တွေတိုးတာမဟုတ်ကုန်ဆုံးပြီးတော့ညော့ညော့သွားရဲ့ဒီဥစဉ်တို့နေထိုင်ရတဲ့ဒီနှစ်တွေကလည်းတဖြည်းဖြည်းညော့သွားတယ်အဲ့ညော့သွားတာကိုလောကမှာอยู่ရတာကနှစ်တွေတိုးလာတယ်အသက်တွေကြီးလာတယ်အမှန်မှန်တော့ကြီးလာတာမဟုတ်ဘဲနဲ့အဲကိုတနည်းရသွားရင်ကိုနေရမဲ့တက်တန်းကတနည်းရော့သွားတယ်ကိုတဏှာနေလိုက်ရင်တဏှာရော့သွားတယ်အဲ့တော့အချိန်တွေကုန်ဆုံးသွားတဲ့အပေါ်မှာကိုလောကမှာနေထိုင်တာဒီဘယ်လိုလုပ်ပြီးတော့နေထိုင်မလဲကောင်းတာနဲ့နေထိုင်မလားမကောင်းတာနဲ့နေထိုင်မလားကိုယ့်ကိုအဲစဉ်းစားဆုံးဖြတ်ပြီးတော့လုပ်နေကြရတာဥစဉ်တို့တူအဲအရိယာတွေကြတော့ကောင်းတဲ့အလုံးလုပ်ပြီးတော့အချိန်ကိုအသုံးချသွားတယ်အဲမောဟဖုံးတဲ့သူတွေကြတော့ဒီမကောင်းတဲ့ဘက်နဲ့အချိန်ကိုအသုံးချသွားရဲ့အဲတော့တရားကျင့်တဲ့အခါကြတော့လဲခန္ဓာမှာပဲသိအောင်လို့ပြန်ကြည့်ယူไว้ကိုယ့်ရဲ့ခန္ဓာမှာညံဥရလို့ရှိရင်သိရပါတယ်ပြောပြီးတယ်ခန္ဓာမှာညံမဝင်တော့မသိရအောင်အဲ့တော့ကိုယ်ခန္ဓာမှာညံဥရင်လမ်းသွားရင်းနဲ့လည်းတရားရအိပ်ရင်းနဲ့လည်းတရားရတယ်ဆားရင်းနဲ့လည်းတရားရတယ်အဲသူစင်းတို့လည်းမသိခင်တော့ကလမ်းလျှောက်ရင်းနဲ့တရားရတယ်သွားရင်းနဲ့တရားရတယ်စာရင်းနဲ့တရားရတယ်အိမ်ရင်းနဲ့တရားရတယ်ဆိုတော့တရားဆိုတာဘယ်လိုလုပ်ရတာလဲလမ်းသွားရင်းနဲ့တရားရတယ်ဆိုတော့သူကလမ်းသွားတာကတရားရတာမဟုတ်ပါဘူးလမ်းသွားတဲ့အပေါ်မှာတတိပါပြီးတော့ဒီကမထိုင်ပါသွားတဲ့အတွက်တရားရတယ်လို့ပြောတာပါလမ်းလျှောက်တဲ့အခါကျတော့အဝမှန်နဲ့ဒီကိုယ်ရဲ့ချလိုက်တဲ့ခြေထောက်နဲ့ထိတွေ့တဲ့အခါမှာဝေဒနာလို့တတိထားပြီးရှုလိုက်တာတွေဓာတ်လို့ရှုလိုက်တာတွေအဲ့တော့ဝေဒနာလို့တတိထားပြီးတော့ရှုမိလိုက်ရင်တရားဖြစ်ဓာတ်လို့တတိထားပြီးတော့ရှုမိလိုက်ရင်တရားဖြစ်အဲစားတဲ့အပေါ်မှာလည်းအဲကြက်သားဟင်ဝက်သားဟင်မပါပဲနဲ့ကိုစားတဲ့အပေါ်မှာခြုံတဲ့ခြင်းနဲ့ငန်းနဲ့ဆက်တယ်အဲ့ဒီရတာဓာတ်တွေကိုနှလုံးသွင်းပြီးတော့စားမိနေရင်စားရင်းနဲ့လည်းတရားတွေရအခုနောက်ဦးစင်ပြောသလိုလမ်းသွားရင်းနဲ့လည်းတရားတွေရအိပ်ရင်းနဲ့လည်းအိပ်တဲ့အခါလည်းဒီလိုပဲအိပ်တဲ့အခါလည်းကိုဒီအိပ်ရဘောအိပ်ချလိုက်တော့ကိုခင်းထားတဲ့မှုရဘောအိပ်ချလိုက်တဲ့အခါကျတော့ဒီစိတ်လေးတခါလေနှစ်သက်သွားတယ်ပေါ့ဒီကိုခင်းတဲ့အဲ့ရပေါ်မှာနူးနူးညံ့ညံ့လေးဆိုတော့ဒီစိတ်ကအကြိုက်တွေ့ရဲ့အဲ့ဒါကိုလည်းဝေဒနာလို့ရှုသွားရသူ့ကြတော့ဒုက္ခဝေဒနာပေါ့ကောင်းတာကိုခံစားတဲ့အတွက်ဒုက္ခဝေဒနာသူလည်းဝေဒနာပဲအဲ့ဒါဦးဇင်းတို့ကအဲနူးညံ့တဲ့အထိတွေ့နေကြတော့ထိတွေ့မှုနဲ့ကြတော့သွားပြီးတော့တာယာမှုတွေဖြစ်ပြီးတော့ကောင်းတာခံစားမိဝေဒနာလို့မသိလိုက်ပါဘူးအဲ့တော့အရင်နဲ့လည်းတရားရတယ်စားရင်နဲ့လည်းတရားရတယ်သွားရင်နဲ့လည်းတရားရတယ်ဆိုတာအဲ့ဒါလို့သတိထားပြီးတော့ရှုမြင်လေဒါကြောင့်မို့တရားရတယ်ဆိုတာအဲ့တော့မှသိရတာပါမိမိတော့အခုနှာခေါင်းမှာရှုနေတယ်အယောက်200ကျော်300လောက်ရှိတယ်အဲ့200ကျော်300လောက်ရှိတဲ့အထက်မှာအခုဥစဉ်ပြောတော့လေရှုနေတာပဲဒ ဒီဟိုတရားအားထုတ်ဖို့လမ်းလျှောက်လာတော့ကလည်းရှုနေတာပဲတိရွက်အဲရှုနေပေမဲ့လို့အဲကိုယ်နှာခေါင်းနှာပေါက်မှာဘယ်အပေါက်ကရှုနေတယ်လဲမိမိတို့သတိထားမိရလားညာစင့်ကြည့်ပြောတော့နှာခေါင်းနှာပေါက်ရှိတယ်နှာပေါက်ကလုံးမထွက်ပါဘူးတစ်ပေါက်ပဲထွက်ဘယ်ဘက်အပေါက်ကထွက်တယ်ယောဂီဒီညာဘက်နှာခေါင်းဘက်ကမထွက်ပါဘူးညာဘက်နှာခေါင်းဘက်ကထွက်နေတဲ့ယောဂီတွေဒီလဲဘယ်ဘက်နှာခေါင်းဘက်က တဖက်ကတော့ထေထင်ရှားရှားထွက်တယ်တဖက်ကငွေငွေလေးထွက်အဲငွေငွေလေးထွက်တဲ့အဖက်ကတဖြည်းဖြည်းရှုလေးလေးပြင်းလာလို့ရှိရင်စောစောတော့ကပြင်းတဲ့ရှုလေးပြင်းတဲ့ဘက်ကတဖြည်းဖြည်းယော့သွားတယ်အဲဒီယော့ပြီးတော့ရှုလေးပြင်းတဲ့ဘက်ကရှုလေးမှန်သွားရင်စောစောတော့ကရှုနေတဲ့နှခေါင်းဘက်ကနှခေါင်းဘက်အဖက်ကငွေငွေလေးပြန်ဖြစ်အဲ့ဒါတွေပြန်ပြီးတော့မြင်တဲ့အခါကျတော့ဟောကိုယ်နှကောင်းနှစ်ပေါက်တော်မှနှစ်ပေါက်သလုံးရှုတယ်လို့ထင်းနေတာအမှုမဲ့အမတ်မဲ့နေတော့လေတစ်ပေါက်တည်းရှုတယ်အဲကိုယ်လမ်းသွားရင်းနဲ့လေကိုယ့်ရဲ့နှကောင်းနှစ်ပေါက်ကရှုနေတဲ့နှကောင်းပေါက်ကရှုနေတယ်ရှုရင်းရှုရင်းနဲ့ခြေလမ်းဘလောက်မှပြောင်းသွားတယ်လေဒါတတိအသေးစိတ်ထားမိရင်သိရတခါတလေခြေလမ်း20အစိတ်လောက်ဆိုရင်ကိုယ်နှခေါင်းနှစ်ပါးဝါရှူလျာပြောင်းသွားတယ်အဲတခါတလေကြတော့လဲ30ကျော်လောက်ဆိုပြောင်းသွားတယ်ဒါကမှန်တော့မမှန်ဘူးပေါ့မှန်မှန်ပဲမဲ့လို့ကိုယ်သတိထားလို့ရှိရင်ကိုယ့်ရဲ့ခြေလမ်းဘလောက်မှာကိုယ်နှခေါင်းဝါရှူလျာပြောင်းသွားတယ်လဲဆိုတာသိရပါတယ်ရောပြီးတယ်အဲ့တော့ကိုယ့်ရဲ့ခန္ဓာမှာအဲ့ဒီခန္ဓာမှာဖြစ်ပေါ်ပြောင်းလဲတာတွေကိုသိတာစီတရားတွေပဲဦးဇင်းတို့ကအဲ့ဒါတွေကိုတရားမှမသိတော့လိုက်ပြီးတော့ရှားတယ်ဒီခန္ဓာထဲမှာအဲ့တော့ခန္ဓာထဲမှာတရားရှိတယ်ဆိုတော့ဥစဉ်တို့တွေရှားတာပေါ့ဒီခန္ဓာထဲမှာတရားဆိုတာအပြင်မှာမရှိဘူးအပြင်မှာမရှိဘူးဆိုတော့အပြင်မှာတော့မရှားဘူးပေါ့ဒါမှဒီခန္ဓာထဲမှာပြန်ပြီးတော့ဟိုတရားတွေပြန်ရှားမိရှားတဲ့အခါကျတော့ခန္ဓာထဲမှာပေါ့ဒီတလံလောက်ရှိတဲ့ဒီထိုင်နေတဲ့ဒီရုပ်ခန္ဓာကြီးထဲမှာတရားတွေရှားပြီးတော့ရှားလို့တွေ့သလားဆိုတော့မတွေ့ကြဘူးအဲ့တော့အတွင်းလည်းမတွေ့ဘူးအပြင်လည်းမတွေ့ဘူးတရားရှိတယ်လည်းပြောတယ်ရှားလို့လည်းမတွေ့ဘူးနောက်တော့သတိထားပါများလာတော့သွားပြီးတော့တွေ့တရားကိုဘာဖြစ်လဲဆိုတော့မျက်စိနဲ့အစင်းနဲ့တိုက်စဲကိုယ်မျက်စိကိုအပြင်အဆင်းရလာတိုက်အဲကိုယ့်ရဲ့မျက်စိကိုအပြင်အဆင်းရလာတိုက်လို့နှစ်ခုတိုက်ဆိုင်တိုက်စဲပေါ့နှစ်ခုတိုက်ဆိုင်လို့တခါတည်းဖြစ်သွားတဲ့အပေါ်မှာတရားတွေကဖြစ်ပေါ်လာတယ်နားနဲ့အသံနဲ့တိုက်စဲမှာတရားတွေကဖြစ်ပေါ်လာတယ်နှာခေါင်းနဲ့အနက်နဲ့တိုက်တဲ့အချိန်လေးမှာတရားတွေကဖြစ်ပေါ်လာတယ်သူကတိုက်ဆိုင်မှပေါ်တာ哦မတိုက်ဆိုင်ရင်မပေါ်ပါဘူးအဲ့တော့နားဆိုတဲ့ဒီအခန္ဓာနဲ့အတန်ဆိုတဲ့အတိုက်တဲ့နဲ့အဲ့နှစ်ခုတိုက်လိုက်တော့မှအဲ့ဒီမှာမိမိတို့လိုချင်တဲ့တရားတွေအကုန်ရှိပြီလားအဲအတုပတရားတွေအနိစ္စဒုက္ခအနတ္တဆိုတဲ့တရားတွေ32ကုဋ္ဌတဆိုတဲ့အပြတ်တရားတွေအကုန်ရှိပြီသားပါမိမိတို့အဲ့တော့မှဥစဉ်တော့ဩတရားဆိုတာဟိုအပြင်မှာလဲရှားရဇာမလို့ဒီအတွင်းလဲရှားဇာမလို့ဒီကိုယ့်ရဲ့မျက်စိအကြည်နာအကြည်ပိုအကြည်မနောအကြည်ဒီအကြည်၆စုံရဲ့အခန္ဓာပုံမှာအပြင်အစင်းအနတ်အတန်ယတာထိပြမှုဆိုတဲ့အတိုက်တက်ဒီလာတိုက်တဲ့အပေါ်မှာထိစဲတိုက်စဲဆိုတာသတိထားနိုင်ရင်သတိထားမိရင်တရားတွေကြီးပဲဖြစ်နေတယ်ဆိုတာဒါဦးဇင်းတို့အလိုလိုသိလာရတယ်။ဒါကြောင့်မို့ဒီတရားတွေသည်ကျင့်တာကျင့်မိမိတို့အခုမသိရင်တနေ့နေ့တစ်ချိန်ချင်းကိုယ်တတိယကောင်းလာလို့တတိမြဲလာလို့ရှိရင်ပြန်ပြီးတော့ဒီခန္ဓာမှာတည်တည်ထားကြပြန်သိလာနိုင်မယ်အဲဒါကြောင့်မိမိတို့တွေလည်းဒီလိုတရားတွေပြန်သိရအောင်အချိန်ရှိတုန်းလေးမနှက်ပိုင်းရလဲအချိန်ရတဏှာကြီးခွဲရဲပါအဲ့တော့မနှက်ပိုင်းဆိုတာကအချိန်ရလဲသိမရဘူးအဲ့တော့ခန္ဓာမှာကိုယ်ကိုယ်တိုင်သိမြင်ရအောင်လို့ဒီခန္ဓာမှာကျင့်တာက ကိုယ်တော်ကိုယ်ရီထိရောက်ပါတယ်ဦးဇင်းတို့တရားဟောတာကြတော့မိမိတို့ခန္ဓာမှာပြန်ပြီးတော့တတိထာတအောင်ဒီလိုတတိထားရင်ဒီလိုမြင်ရတဲ့အကြောင်းကိုဟောပြီးတာဖြစ်ပါတယ်အဲဒါမို့မိမိတို့တွေလည်းကိုယ်ခန္ဓာမှာကိုယ်ကိုယ်တိုင်းတည်တည်ချာချာမြင်ရအောင်လို့မနှပ်ပိုင်းအချိန်ရှိတုန်းလေးကြိုးစားပြီးတော့ဒီတရားကိုဆက်လက်ပွားများအားထုတ်ကြရအောင်အဲဒါအားလုံးလောက်ချင်းနမောတတ္တသုံးချက်ဆိုကြရအောင်